'cause it only serves to make me more determined to achieve my goal.
저는 이제 비로 인연이 양 비로 미아 수화에 변화 품표 도달랑 저너로의 묘세들 루메리 뒤에 부모 고모네 아나가들 판디 빼내고 도사이만만 교분 성결에 시대 저 교장인 니공 초와바네 미바 비로 미아 고이 자만 세이 찬다전에
ပြည်သူများကတော့2024ခုနှစ်နိုဝင်ဘာလ9ရက်နေ့ကနိုင်ငံတော်သမ္မတဦးသိန်းစိန်အနေနဲ့နိုင်ငံကိုလှဆင်ပြောကြားခဲ့တဲ့မိကုံးရဲ့အဆုံးအပိုက်ကိုကြားခဲ့ရတာပဲဖြစ်ပါတယ်။မြန်မာနိုင်ငံရဲ့လူဦးရေ50%ကျော်ရှိတဲ့နေ့လူငယ်ဟာ30ရာခိုင်နှုန်းခန့်ရှိတာမို့သမ္မတဦးသိန်းစိန်ပြောကြားခဲ့တယ်လို့မြန်မာနိုင်ငံရဲ့မျိုးဆက်သစ်လူငယ်တွေအတွက်ပိုမိုကောင်းမွန်တဲ့အနာဂတ်ဖန်တီ စနစ်ဖော်ဆောင်ရမှာအမျိုးသမီးတွေပါဝင်ခဲ့မှုအပေါ်နိုင်ငံကဘယ်လိုတုံ့ပြန်ခဲ့တယ်လဲဆိုတာကိုလေ့လာတင်ပြလိုပါတယ်။ကျားမှဒန်းတူရရှိရေးအဖွဲ့အပြင်ကချင်ငင်းကြီးကွန်ရိတ်ကိုမှတ်တည်ခဲ့သူဖြစ်တဲ့မတ်ဝီဇပြည့်ဖြူရဲ့တုံ့တက်ချက်ကိုပထမဦးဆုံးတင်ပြလိုပါတယ်
။တိုင်းရင်းသားဒေသစစ်မှတ်ဖြစ်ွားတဲ့ပြည်ပခဒေသတွေမှာမဟုတ်ပါဘူး။နေရာတိုင်းမှာဖြစ်နေတဲ့အလို့သမီးတွေကိုအကြမ်းဖက်မှုတွေအပေါ်မှာတော့ကျမတို့ကတိတိယောက်ဘာမှဖော်ထုတ်အရေးယူနိုင်ခြင်းမရှိပေမဲ့ကိုယ့်ရဲ့ပြည်သူလူထုအကျိုးအတွက်ပေါ့နော်အခုဒီတောင်းသားတွေဖြစ်တဲ့ကိစ္စဟာအထင်ရှားဆုံးပြလို့ရတဲ့ example ပါပဲအဲ့တော့ကိုယ့်လူထုအကျိုးအတွက်ကိုယ့်ရဲ့နိုင်ငံအတွက်ကိုကျမတို့ကဟိုတစ်ခုခုကြောင်းလဲအောင်စူးစမ်းတဲ့သူတွေမှာဆိုရင်တော့တရားဥပဒေအရအိခါကျန်အရန်ရန်ကိုစိုးမိုးလာပါပဲပေါ့နော်အဲ့တော့ဥပဒေဒီတကယ်တမ်းတက်ရောက်ရမယ့်နေရာမှာမတက်ရောက်ဘဲနဲ့နှိပ်ကွပ်တဲ့နေရာပေါ့နော်နေရာမှာကြတော့မှဥပဒေကိုထုတ်ထုတ်သုံးနေတာဟိုအောင်ကျွန်တော်တို့ကအကြီးမားဆုံးပြဿနာပဲ
။မတ်မီစီဘီယူထောက်ပြခဲ့တဲ့ဖြစ်ရပ်ကတော့မလအတွင်းကရန်ကုန်နဲ့လေဗရန်တို့မှာအမျိုးသားပညာရေးဥပဒေပြင်ဆင်နိုင်ရေးတပိတ်မှောက်စံတပ်ပြမှုကြောင့်ရဲဘက်ကအင်အားသုံးရိုက်နှက်ဖြိုခွင်းခဲ့ပြီးဖမ်းဆီးခံထားရတဲ့ကျောင်းသူကျောင်းသားတွေနဲ့ဝန်ရံပြည်သူတွေ80လို့အေးအေးယူခံရတဲ့ဖြစ်ရပ်ပဲဖြစ်ပါတယ်။ခုလိုဖမ်းဆီးအေးအေးယူခံရတဲ့သူတွေထဲမှာမဖြူဖြူအောင်မဟာနီဦးတို့လူမြို့သမီးတွေ10ဦးလောက်ပါဝင်တာတွေ့ရပါတယ်ဒီကျောင်းသူတွေဟာဆန္ဒပြမှုတွေတွင်အင်အားသုံးရိုက်နှက်ခြင်းခံခဲ့ရသလိုမလ9ရက်နေ့ကလေဗရန်တရားရုံးမှာရုံးထုတ်စင်ကလည်းသူတို့ကိုလက်ထိတ်ခတ်ထုတ်ခဲ့တာတွေ့ခဲ့ရပါတယ်ထိုစင်ကသူတို့ရဲ့ရှင်နေဖြစ်သူဥရောပစံအောင်ပြောခဲ့တာကတော့
ပြမယ်ဆခါဘာရှင်းလဲလို့ဆိုတော့မိန်းကလေးတွေကိုလက်ထိတ်ခတ်တယ်ရဲနဲ့ဆွဲပိုက်တစ်သုံးချီနေရလက်ထိတ်ခတ်လို့မရဘူးဒါပေမဲ့လက်ထိတ်ခတ်တယ်အတမတ်တချိန်တော့တရားသူကြီးကမိန်းကလေးကိုလက်ထိတ်မကပ်ဘူးအမိန်ပေးတယ်ပေါ့နော်အဲ့ဒါကိုသူတို့ကလက်ထိတ်ဆက်ကတ်တယ်လက်ထိတ်ဆက်ကတ်ပြီးတော့ဒီအချုပ်ကားထဲမှာပါလက်ထိတ်ခတ်တဲ့ပြဿနာတွေကြောင့်တော်တော်လေးကိုအခြေတည်ပြောရတာတွေဖြစ်လာတယ်သူတို့ကတော့နောက်ဆုံးတော့ကျွန်တော်တို့အတင်းကျပ်တောင်းဆိုတဲ့အခါကျတော့ဟိုအချုပ်ကားထဲမှာလက်ထိတ်ကိုတစ်ဖက်တော့ဖြုတ်ပေးတယ်ပေါ့ဗျာ
ဖန်စီထားသူတွေအထူးသဖြင့်အမျိုးသမီးတွေကိုဥပဒေအရလက်ထိတ်ခတ်တင်ပါသလားဟောင်ကောင်ချီဆိုင် HRC ကိုအာရှလူခွေးကော်မရှင်အဖွဲ့ကရှင်းနေဦးမင်းလွင်ဦးကိုမေးချီခဲ့ပါလေ
။ရဲလက်ဆိုမှာအပိုက်တုံးရှင်းနေမှာကတော့ပိုက်ခွဲတစ်ကနေပြီးတော့တုံးထီမှာအမခံပေးခွင့်ရတဲ့ပြည်မှုတွေကိုကျူးလွန်တဲ့သူတွေကိုရဲကဖမ်းဆီးခြင်းခံနေဆိုလို့ရှိရင်ထပြင်းမဲ့လက္ခဏာမရှိရင်လက်ထိတ်မခံရဘူးလို့ဖော်ပြထားတယ်။တို့ပြင်အမကံပေးခွင့်မရှိတဲ့ပြည်မှုတွေကိုကျူးလွန်ပြီးဖမ်းဆီးခံရတဲ့သူရဲ့နောက်ကျောင်းရာဆိုရင်ရာဇဝင်ဂုဏ်သိက္ခာနဲ့အလုတ်ကိုင်တို့ကိုထောက်ထားပြီးတော့လွမြောက်ထွက်ပြေးရန်ကြမ်းတမ်းစွာခုခံရန်အားထုတ်မဲ့လက္ခဏာမရှိရင်လက်ထိတ်မခတ်ရဘူးဆိုတဲ့ကြားထမ်းချက်ထင်ထင်ရှားရှားကိုရှိပါတယ်။နောက်ဆုံးတစ်ချက်ကအသက်အရွယ်ရသော၎င်းမိန်းမသားဖြစ်ခြင်းကြောင့်သော၎င်းမတမဆွမ်းဖြစ်ခြင်းကိုသော၎င်းထောက်ထား၍လက်ထိတ်မခတ်ဘဲလုံခြုံစွာထားနိုင်ရန်အကြောင်းရှိရင်သူတို့သောသူများကိုလက်ထိတ်မခတ်ရဆိုတာကိုအတိအလင်းပြသန်းထားပါတယ
်ဥပဒေရလက်ထိတ်ခတ်ခွင့်မရှိပေမဲ့လို့လေအခုလူဖြစ်ရတာဟာဘာကြောင့်ပါလဲဦးမင်းလွင်ဦးရဲ့တုံ့တက်ချက်ကတော့
အဲ့တော့ကျွန်တော်တို့ရဲလက်ဆွဲအပိုင်38နှစ်မှာမိတို့ပင်ပြသန်းထားစီကမှု9ရက်နေ့မတ်လလက်ဗရန်ယုံကြည်မှာကျောင်းသူတော်တော်များများကိုလက်ထိတ်ခတ်ပြီးတော့တရားရုံးကိုခေါ်ဆောင်လာတယ်ကိုကျွန်တော်တွေ့ရတယ်အဲ့တော့တစ်ဖက်ကရဲအနေနဲ့ပြောမယ်ဆိုလို့ရှိရင်တော့ဒါကလုံုံရင်းရသူတို့ကလိုအပ်လို့လက်ထိတ်ခတ်တယ်လို့ပြောနိုင်ပါတယ်သို့တော်လည်းပဲဒီလက်ထိတ်ခတ်ခြင်းခံရတဲ့သူတွေဆွဲဆိုခြင်းခံရတဲ့ပြမှုတွေကအာမခံပြီးနိုင်တဲ့အမှုတွေဖြစ်တယ်နောက်ပြီးတော့တခါအာမခံနဲ့ပြီးထားတဲ့ကြောင်သားကြောင်သူတွေလည်းရှိတယ်အဲ့တော့ကဒီထွက်ပြေးမဲ့ ကျောင်းရမလဲမရှိဘူးခုခံပြီးတော့ဖက်ပြီးနိုင်တဲ့အင်အားလည်းမရှိတဲ့ကျောင်းသူကျောင်းသားတွေကတော့လက်ထိတ်ကပ်ပြီးတော့ဒီလိုတရားရုံးကိုခေါ်ဆောင်လာတာကဒီမျိုးသမီးတွေရဲ့ဂုဏ်သိက္ခာကိုညှို့နှံပျက်စီးစေတယ်နောက်ပြီးတော့အညွန့်တလူလူနဲ့အဲ့နေတဲ့လူငယ်တွေရဲ့စိတ်ဓာတ်ကိုရချိုးတဲ့ပုံစံလိုမျိုးဖြစ်တယ်ဒါတွေကအာဏာပိုင်နေနေနဲ့မလုံးတဲ့နဲ့ကိစ္စရတဲ့ဖြစ်တယ်လို့ပဲကျွန်တော်တို့ကတော့ပြောချင်ပါတယ်။ရာဇဝင်လူဆိုးတွေမဟုတ်ပါဘူး။ရာဇဝင်လူဆိုးတွေတောင်မှတချို့လူသားမှုနဲ့ကျူးလွန်ခံရတဲ့သူတွေလူသားမှုနဲ့ဆွဆွဲခံရတဲ့သူတွေကိုတောင်မှလက်ထိတ်မခတ်ပဲတရားရုံးတွေမှာရဲမင်းအဆောင်လျှောက်တွေနဲ့ပို့နေတဲ့တာဒကတွေကျွန်တော်မြန်မာနိုင်ငံတရားရုံးတွေမှာတာဒကတော်တော်များများရှိပါတယ်။ဥပမာအားဖြင့်မန္တလေးမှာမမန်တည်ခွင့်လို့တရားရုံးတင်ဖမ်းဆီးစစ်ဆေးခြင်းခံရတဲ့ရုံးထုတ်တဲ့အမျိုးသမီးတွေကိုလက်ထိတ်ခတ်တာကျွန်တော်မတွေ့ပါဘူးရေးမီရီနဲ့ပဲဒီတိုင်းတရားရုံးကိုလမ်းလျှောက်လာတာကျွန်တော်တွေ့ပါတယ်အဲ့တော့ဥပဒေကအညူတီးရှင်တမျိုးသူတို့ရဲ့စိတ်နဲ့ညီညွတ်ရင်တမျိုးလားဆိုတာကျွန်တော်အနေနဲ့မင်းရမလို့ဖြစ်နေပါတယ
်အမျိုးသမီးတွေပေါ်အကျန်းဖက်မှုပပျောက်ရေးဥပဒေကိုလက်ရှိနိုင်ငံတော်အစိုးရတရားရေးဌာနနဲ့အမျိုးသမီးကြီးရာအဖွဲ့အစည်းတွေကလွှတ်တော်မှာတင်သွင်းဖို့ပြုစုနေကြတာဖြစ်ပါတယ်ဒါကြောင့်လေအာနာပိုင်တွေရဲ့အခုလိုအမျိုးသမီးတွေပေါ်အကျန်းဖက်မှုကိုဥပဒေရဘလို့အကအကွယ်ပေးနိုင်မလဲဆိုတာကိုစိတ်ဝင်စားစောင့်ကြည့်နေသူကတော့ရှေ့နေဦးမင်းလွင်ဦးပဲဖြစ်ပါလေခုလိုညီညွတ်စွာဆန္ဒပြအကြောင်းသူအကြောင်းသားတွေပေါ်အကျန်းဖက်ဖြိုခွင်းပြီးရုံးတင်တရားဆွဲဆိုမှုကိုအမေရိကန်ပြည်ထောင်စုအပြင်လူခွင့်အဖွဲ့တွေကဝိုင်းဝန်းပစ်တင်ရှုံချခဲ့ကြပြီးသူတို့တွေကိုအ мян ဆုံးပြန်လွှတ်ပေးဖို့တောင်းဆိုတဲ့တွေထွက်ပေါ်ခဲ့ပါလေ AHRC ကအာရှလူခွင့်အဖွဲ့ရဲ့သဘောထားကကိုဘယ်လိုရှိပါသလဲရှင်နေဦးမင်းလွင်ဦးရဲ့တုံးတက်ခြင်းနဲ့တူဒီသတင်းပါရဲ့အမျိုးသမီးများကန္တာကိုညီကုန်းချုပ်အပ်ပါလေရှင်
။ကျောင်းသားတွေတောင်းဆိုတဲ့ကိစ္စရက်ကအမျိုးသားပညာရေးဥပဒေကိုပြင်ဆင်ပေးဖို့အတွက်ပဲတောင်းဆိုတာဖြစ်တယ်။နော်အဲ့ဒီလိုတောင်းဆိုတဲ့အခါမှာလည်းအစိုးရအနာဘိုင်းအဖွဲ့ကြီးရဲ့လွှတ်တော်အကူအညီရဲ့အနေနဲ့အကူအညီတွေရဲ့ကျောင်းသားကူအညီတွေရဲ့လေးဦးလေးဖလေသဘောတူထားပြီးမှဒီလိုဖန်ဆီးတာဖြစ်တယ်။အဲ့တော့အဲ့ဒီသဘောတူညီချက်ထဲမှာဆန္ဒပြကျောင်းသားတွေကိုမိဒီဥပဒေပုံမှန်တွေနဲ့မှအရေးယူခြင်းမပြုပါဘူးဆိုတာကိုကတိကဝတ်ပေးထားတာရှိပါတယ်။အဲ့တော့ဒီကတိကဝတ်ကိုချိုးဖောက်ပြီးတော့ယခုလိုမျိုးဆောင်ရွက်တဲ့ကိစ္စကအစိုးရတရားအနေနဲ့မလုံသင့်တဲ့ကိစ္စဖြစ်တယ်။မိမိရင်ဝင်သားကဲ့သို့ဆောင်ထင်းရမယ်တားငယ်သမီးငယ်တွေပေါ်မှာဒီလိုအညှိုးနဲ့ဆောင်ရွက်ခြင်းကအစိုးရတရားအနေနဲ့လွန်ကာမှပဲမှားရင်းတယ်လို့ကျွန်တော်တို့မြင်ပါတယ်။နောက်ပြီးတော့ဖြစ်ရတဲ့ကိစ္စကဒီအမျိုးသားပညာရေးကိစ္စဆိုတာပညာရေးအောက်တန်းနောက်တန်းကျနေတဲ့အတွက်မြန်မာနိုင်ငံကမဖွံ့ဖြိုးတိုးတက်တာလေ။ဒီနိုင်ငံကမှလည်းမြန်မာနိုင်ငံရဲ့အောင်လဲမကိုအတိအမှန်မပြုဘူး။ဆိုတော့ကမြန်မာနိုင်ငံရဲ့ပညာရေးစနစ်ဖွံ့ဖြိုးတိုးတက်လာမှအကြောင်းသူကျောင်းသားတွေဒီပညာတိုးတက်လာမယ်။နိုင်ငံရေးစီးပွားရေးတိုးတက်ဖို့အတွက်အများကြီးအထောက်အကူပြုလာနိုင်မယ်။ဒါတွေကိုလျှို့ရှုပြီးတော့ယခုလိုမျိုးလွတ်လွတ်လပ်လပ်ဆုံးဖြတ်လိုက်တာကအစိုးရတရားအနေနဲ့လုံသွားမှပဲမှားယွင်းတယ်လို့ပြောလို့ရတာပေါ့။ဟိုကျွန်တော်တို့ငယ်ငယ်တုန်းကရှိပါတယ်။ကျောင်းသားဆရာမိဘသုံးသုံးလေပူပေါင်းကလေးပညာကောင်းဆိုတာအခုကတော့အဲ့ဒီလိုမဟုတ်တော့
Cause it only serves to make me more determined to achieve my final goal. And I come back even stronger, not a novice.